မတော်တဆမှုတွေကြုံခဲ့ရတဲ့ Boeing 737 Max အမျိုးအစားလေယာဉ်တွေအတွက်အစစ်မြေ software တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေဆယ်ရက်တွင်တရားဝင်ထုတ်ဖို့ရှိနေတဲ့ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။လူများပြားတည်ဆုံးခဲ့ရတဲ့တနင်္ဂနွေနေ့က Ethiopia လေကြောင်းပိုင်လေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်း Indonesia နိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေက737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်။ software တစ်ခုကိုအစစ်မြေထုတ်လုပ်မဲ့သတင်းကိုတော့အမည်ဖော်လို့သူသတင်းအရင်းမြစ်နှစ်ခုကိုကိုးကားပြီး AFP သတင်းဌာနကအရင်ဆုံးဖော်ပြလိုက်တာပါ။ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆမှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပျက်ကျခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးခဲ့တဲ့အတွက်ချွေးမှုပြဿနာကတူညီနေရပုံလည်းရပါတယ်။ Ethiopia လေကြောင်းပိုင်းလေယာဉ်ပျက်ကျပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ 737 Max အမျိုးအစားလေယာဉ်တွေအလုံးတွေအစစ်မြေ software တစ်ခုမကြာခင်သတင်းပတ်တွေမှာတက်ဆင်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ပြီးနောက် software တွေထုတ်လုပ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကျိုးပန်းနေတဲ့အကြောင်းလဲ Boeing ကုမ္ပဏီကပြောပါတယ်။ဘီကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software တစ်ခုပုံမလုံချုံမှုပေးနိုင်မှာဖြစ်ကြောင်းလဲကြေညာချက်ကဖော်ပြခဲ့တာပါ။လူပေါင်း159ယောက်သေဆုံးခဲ့ရတဲ့ Ethiopia လေကြောင်းပိုင်လေယာဉ်ကပြန်သတ်မှုမှတ်တမ်းတင်ကိရိယာနဲ့အသံမှတ်တမ်းတင်ကိရိယာတွေကိုတော့ပြည်ထောင်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူဖွဲ့ထံမှစစ်ဆေးဖို့ပြဖို့ထားပါတယ်။